ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေဖွဲ့ UNICEF ရဲ့အမှုဆောင်ဒါရိုက်တာ Henry Ford ကမြန်မာနိုင်ငံနဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်း Kofi Annan ဦးဆောင်တဲ့ရခိုင်ရေးကော်မရှင်ရဲ့ရွန်ဂျာပတိဘက်ကဖြည့်ဆင်းအကြံပေးချက်တွေကိုလိုက်နာဖော်ဆောင်ဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းလိုက်ပြီးတော့ Bangladesh မှာရောက်နေတဲ့ရခိုင်ပြည်နယ်ကနေထွက်ပြေးခိုလုံကြတဲ့ရွန်ဂျာ9သိန်းကျော်ဌာနေပြန်ရေးအတွက်လည်းတင့်တော်တဲ့အခြေအနေတွေကိုဖန်တီးပေးဖို့လိုအပ်နေတယ်လို့နေပြည်တော်မှာတနင်္လာနေ့ကပြောကြားခဲ့တာပါလူနည်းစုရွန်ဂျာရဲ့ကလေးငယ်တွေဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ဒုက္ခသည်ဆက်ခန်းတွေမှာအန္တရာယ်ကြီးစွာမျှော်လင့်ချက်ကင်းမဲ့စွာနဲ့နေထိုင်နေရတယ်လို့ပြောပါတယ်။ Kofi Annan Commission ရဲ့အကြံပေးချက်တွေထဲမှာလွတ်လပ်စွာလှုပ်ရှားသွားလာခွင့်ပညာသင်ခွင့်အပါအဝင်ဒုက္ခဆင်းရဲရောက်နေတဲ့ရိုဟင်ဂျာကလေးငယ်တွေရဲ့ဘဝကိုကယ်တင်နိုင်ရတဲ့ပေးထားတဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့အတွက်မြန်မာအစိုးရကကတိပေးထားတာဖြစ်ကြောင်းလည်း UNICEF အကြီးအကဲကထောက်ပြခဲ့ပါတယ်။ကလေးတွေရဲ့ရှိရေးအတွက်လက်ရှိအခြေအနေကိုအကောင်းဆုံးအကျိုးရှိစွာအသုံးချပြီးတော့လက်တွေအကောင့်ထည့်ဖော်ဖို့လည်းနှစ်ပေါင်း30အတွင်းမြန်မာနိုင်ငံကိုပထမဆုံးချိန်လာရောက်တဲ့ UNICEF အကြီးအကဲကတိုက်တွန်းခဲ့တာပါအခုလိုခြေလှမ်းရတွေလှုပ်ဆောင်ခြင်းအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ဒုက္ခသည်တွေဌာနေပြန်နိုင်ရေးအတွက်တင့်တော်တဲ့အခြေအနေဖန်တီးရေးမှာလည်းအထောက်အကူပြုမှာဖြစ်ကြောင်းလည်းပြောပါတယ် Kofi Annan Commission က2016ကရခိုင်ပြည်နယ်ပဋိပက္ခစတင်ခဲ့ခြင်းကရေရှိခန့်မဲ့ဖြေရှာဖို့အတွက်ဒေါန်ဆန်းစုကြည်ကနေဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်